ပြည်လ16ရက်အမေရိကန်အခြေစိုက် Voice of News သတင်းစာမှာမြန်မာနိုင်ငံကထင်ရှားကျော်ကြားတဲ့အမှုပညာရှင်တွေအပေါ်အာဏာသိမ်းစစ်အစိုးရကဘာကြောင့်ပြစ်မှတ်ထားခဲ့ရတာလဲဆိုတဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။ February 1ရက်နေ့စစ်တပ်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနိုင်ငံတော်အာဏာကိုသိမ်းယူလိုက်ပြီးတဲ့နောက်နိုင်ငံတော်ဟန်းအလောအစည်းကြီးကလူထုစားကျင်ကန့်ကွက်မှုတွေတခဲနဲ့ပေါ်ပေါက်လာခဲ့ပါတယ်။အဲ့ဒီထဲမှာအမှုပညာကဏ္ဍကသရုပ်ဆောင်တွေဒီတာသမားတွေမော်ဒယ်တွေလူမှုသတင်းမီဒီယာတွေကထင်ရှားသူတွေပါဝင်လာခဲ့ကြပြီးတော့စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်လူထုရဲ့စားကျင်ကန့်ကွက်ဆန္ဒပြမှုကိုထောက်ခံခဲ့ကြတဲ့အတွက်စစ်တပ်ရဲ့ပြစ်မှတ်ထားဖမ်းဆီးတရားစွဲဆိုခံခဲ့ကြရပါတယ်။စစ်အာဏာသိမ်းမှုစားကျင်ဆန္ဒပြပွဲတွေအတွင်းဖေဖော်ဝါရီလ17ရက်နေ့မှာ24နှစ်အရွယ်မော်ဒယ်အဆိုတော်နဲ့ရုပ်ရှင်သရုပ်ဆောင်ပန်နခွန်ရဲ့ဆန္ဒပြဆိုင်းပုံးနဲ့အတူရိုက်ကူးထားတဲ့ဓာတ်ပုံအင်တာနက်လူမှုမီဒီယာမှာတွေ့မြင်ခဲ့ကြရပါတယ်။အဲ့ဒီနောက်အေဘီလာ၈ရက်နေ့မှာပန်နခွန်ကိုသူ့မိခင်ရဲ့နေအိမ်မှာစစ်တပ်ကလာရောက်ဖမ်းဆီးလိုက်ပါတယ်။ပန်နခွန်ရဲ့ Instagram နဲ့ Facebook လူမှုကွန်ရက်အကောင့်တွေလည်းဖြုတ်ချခံခဲ့ရပါတယ်။အလားတူအာဏာသိမ်းစစ်အစိုးရကိုစတင်ကြတဲ့ထင်ပေါ်ကျော်ကြားသူအမှုပညာရှင်တရားကျော်စီရင်ကိုစစ်တပ်ကမြန်မာရုပ်မြင်သံကြားကတဆင့်ထုတ်ပြန်ကြေညာခဲ့ပြီးလိုက်တံဖမ်းဆီးနေခဲ့တာဖြစ်ပါတယ်။ရုပ်ရှင်သရုပ်ဆောင်ပြည်တီဦးနဲ့အင်ဒရာကျော်စင်တို့ဇနီးမောင်နှံလူမင်းနဲ့ကိုစကနာတို့လည်းထိသိမ်းခံထားရပါပြီ။နိုင်ငံရေးကျင်းသားများကုညီဆောက်ချောက်ရေးဖွဲ့ APB ရဲ့စည်းရင်းအရာစစ်တပ်ကအာဏာသိမ်းချိန်ကစလို့အခုထိဖမ်းဆီးထိသိမ်းခံထားရတဲ့အမှုပညာရှင်30ဝန်းကျင်ရှိပြီလို့သိရပါတယ်။ Twitter လူမှုကွန်ရက်မှာပြည်သက်တသိန်းခွင့်နေပါရှိတဲ့တရုတ်ဆောင်မီဒိုခိုင်ကလည်းစစ်တပ်ရဲ့ဖမ်းဆီးရေးစည်းရင်းချက်မှာသူ့ရဲ့အမည်ပါဝင်နေကြောင်းအမှန်တရားကိုပြောတဲ့လမ်းကြောင်းအတိုင်းရှောက်လှမ်းပြီးရင်ဆိုင်သွားမှာဖြစ်ကြောင်းအလုံးအောင်နိုင်တဲ့အထိမြန်မာသတင်းတွေကိုဂရုပြုနားဆွင့်နေကြဖို့တရုတ်ဆောင်မီဒုခိုင်ကဧပြီလ2ရက်နေ့က Twitter လူမှုကွန်ရက်ကတဆင့်ရုပ်ဆိုခဲ့ပါတယ်။တခြားအမှုပညာရှင်တွေလိုပဲသူ့ကိုလည်းတက်မတော်ကိုအကြီးညိုဖြစ်စေမှုပုံမှန်905ကကြီးနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ခုလိုဖြစ်ရတွေနဲ့ပတ်သက်ပြီး45 Rights အဖွဲ့ကအကြီးတန်းလူအခွင့်အရေးဆိုင်ရာကျွမ်းကျင်သူတဦးကတော့အခုလိုထင်ရှားကျော်ကြားသူတွေကိုပြစ်မှတ်ထားလိုက်တာဟာစစ်တပ်အစိုးရဘောမကျေမနပ်ဖြစ်နေတဲ့သူတွေအတန်တိတ်သွားအောင်စစ်တပ်အာဏာပိုင်တွေကအထောက်လိုက်တာဖြစ်ကြောင်းပြောပါတယ်။ထင်ရှားကျော်ကြားသူတွေကိုဖမ်းဆီးနိုင်တဲ့ဆိုရင်တမန်အရသားတွေအပေါ်ဘလောက်အထိမတော်မတရားလုပ်နိုင်တဲ့ဆိုတာတွေးကြည့်မြင်ကြည့်နိုင်ကြောင်းလဲဆောင်းမကဖော်ပြပါတယ်။ ABLA 16ရဲ့ကုလသမဂ္ဂ UN News မှာတော့မြန်မာနိုင်ငံအတွင်းဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးပြည်ပကဘာကအဖြစ်မှန်တွေကိုသိရှိသွားမှာကိုစစ်တပ်ကစိုးရိမ်နေတဲ့အကြောင်းဆောင်းမတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာစစ်တပ်ဟာနိုင်ငံတွင်းမှာပေါ်ပေါက်နေတဲ့အဖြစ်မှန်အရှိတရားတွေကိုပြည်ပကဘာကမသိအောင်ကျိုးစားပန်းစားဖုံးဖိကွယ်ဝှက်နေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးထုကိုယ်စားလှယ်တွန်အင်ဒရူးစ်ကပြောလိုက်ပါတယ်။အဲ့ဒီလိုသတင်းတွေကိုအမှောင်ချသတင်းမီဒီယာသမားတွေကိုနှိကွက်အင်တာနက်ကိုဖျက်တော့နိုင်ငံတကာသတင်းစစ်ဆေးမှုကိုပိတ်ဆို့တားဆီးထားပေမဲ့စစ်တပ်ခေါင်းဆောင်တွေရဲ့ဝါဒဖြန့်ကျက်တွေကိုကဘာကမယုံကြည်ပါဘူးတဲ့။ဖေဖော်ဝါရီလ1ရက်စစ်တပ်ကနိုင်ငံတော်အာဏာကိုရွေးကောက်ခံဒီမိုကရေစီအစိုးရထံကနေထပ်မံအကြမ်းဖက်သိမ်းယူလိုက်ပြန်လို့အနည်းဆုံးလူ900ကျော်သေဆုံးခဲ့ရထောင်နဲ့ချီပြီးတိကြိုက်တိုင်းရရခဲ့ရလူဦးရေ3000ကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။သေဆုံးသူတွေထဲမှာကလေးငယ်အနည်းဆုံး46ယောက်ပါဝင်ပါတယ်။စာနယ်ဇင်းသမားအနည်းဆုံး82ဦးထိန်းသိမ်းခံခဲ့ရပြီးအဲ့ဒီထဲကတဝက်ကျော်ဟာအခုထိမလွတ်မြောက်သေးဘူးလို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ရည်ကြီးမှုအဖွဲ့ဖြစ်တဲ့ UNESCO ကပြောပါတယ်။လက်ရှိဖြစ်ပေါ်နေတဲ့လူထုဆန္ဒပြပွဲတွေပေါ်စစ်တပ်ရဲ့ရစ်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေကြီးထွားလာနေသလောက်လက်နက်မဲ့လူထုဘက်ကငြင်းငြင်းချမ်းချမ်းနဲ့ဆောင်ရွက်နေတာကိုတွေ့မြင်နေရတာဟာတကယ်အရှိတရားပါပဲ။ကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေကလည်းအခုထိတော့မလုံလောက်သေးပါဘူးလို့လည်း induce ကပြောပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းမြန်မာနိုင်ငံအတွင်းဘာတွေဖြစ်နေတယ်ဆိုတဲ့သတင်းအချက်လက်တွေရရှိဖို့ကပူပူပြီးခက်ခဲလာနေပါတယ်တဲ့။ဒီအတွင်းစစ်တပ်ကပြည်သူအိုးအိမ်ပစ္စည်းတွေကိုဖျက်ဆီးလူတွေကိုဖမ်းဆီးမဲမဲမြေရာပြစ်ခတ်နေကြတာပါ။ပြစ်တဲ့နေရာမှာလည်းပြည်သူတွေရဲ့ဥကောင်းကိုမှောင်ပြစ်ရမယ်လို့အမိန်ပေးစေခိုင်းထားကြောင်သတင်းတွေလည်းထွက်ပေါ်နေပါတယ်။အထူးသဖြင့်လူငယ်တွေရဲ့ခေါင်းကိုအပြစ်ခံရနိုင်ကြောင်းလဲနိုင်ငံပိုင်ရုပ်သံသတင်းမှာ GDP ချင်းချောက်ထားတဲ့အထိဖြစ်ပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်နိုင်ငံတကာကလည်းအတော်ပဲတုန်နှုတ်သွားကြကြပါတယ်။တချို့နိုင်ငံတွေဆိုရင်စိုးရိမ်မိကြောင်းအဆင့်ကနေလက်တွေ့ဖြည့်ဆည်းဆောင်ရွက်ဖို့အထိရုပ်ဆိုလက်ခဲ့ကြကြောင်းဆောင်းမမှာဖော်ပြပါပါတယ်ခင်ဗျာ။